ဒီရက်ပြပယင်းနှစ်မြောက်နံသူတွေစီးပွားရေးလုပ်ငန်းရှင်တွေတက်ရောက်လာတဲ့အဲ့ဒီညီလာခံမှာဒေါက်ဆန်းစုကြည်ကမြန်မာနိုင်ငံကိုအာရှမှာစီးပွားရေးအရာဖွံ့ဖြိုးတိုးတက်လာတဲ့နိုင်ငံတစ်နိုင်ငံဖြစ်ပုံဖော်ပြောဆိုခဲ့ပါတယ်။နိုင်ငံသားယင်းနှစ်မြောက်နံသူတွေကိုကြိုဆိုဖို့မြန်မာအနေနဲ့ပြင်ဆင်နေတယ်လို့ကုမ္ပဏီတွေအတွက်အခက်အခဲဖြစ်စေတဲ့ကြိုးနီစနစ်ကိုဖျက်သိမ်းဖ of immense returns to investors who are both patient and innovative.
အာရှမှာအစည်းအဝေးနိုင်ငံတကာနိုင်ငံဖြစ်တဲ့မြန်မာအနေနဲ့ပြည်ပြည်ပြောင်းလဲရေးတွေဆောင်ရွက်နေပြီးနှစ်ပေါင်း30အတွင်းဝင်ငွေအလက်အလက်ရှိတဲ့စီးပွားရေးအဆင့်ရှိတဲ့နိုင်ငံဖြစ်လာဖို့ရည်မှန်းချက်နဲ့အတူနိုင်ငံသားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေအတွက်မလုံးပေဆွဲဆောင်တဲ့နည်းလမ်းတွေကိုရှာဖွေနေကြောင်းလဲတောင်ဆန်းစုကြည်ကပြောပါတယ
်။ As Southeast Asia's final frontier market, final and best we hope, we offer innumerable investment opportunities. Investment opportunities are everywhere in Myanmar.
ဒါပေမဲ့လည်းယင်းနှိမ့်ယုံတဲ့သူတွေအတွက်စီးပွားရေးလုပ်ငန်းတွေအလွယ်တကူဆောင်ရွက်နိုင်စေရေးအထောက်အကူပြုတဲ့ဤဥပဒေတွေတိတိကျကျမရှိသေးတာ။နောက်ပြီးတော့လူမျိုးတုံးတက်ပြတ်မှုကျူးလွန်မှုတွေရှိနေတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ရင်းဆိုင်နေရတဲ့မြန်မာနိုင်ငံအတွက်လူ့ခွင့်ရေးတေချာအောင်ဆောင်ရွက်နေတဲ့အနေအထားမတွေ့ရသေးဘူးလို့ယင်းနှိမ့်ယုံတဲ့သူတွေကထောက်ပြကြပါတယ်။အထူးသဖြင့်ဒေါံဆန်းစုကြည်ပြောတဲ့မိန့်ခွန်းနဲ့မှာယင်းနှိမ့်ယုံတဲ့မှုဆိုင်ရာဥပဒေနည်းလမ်းတွေလူ့ခွင့်ရေးဆိုင်ရာကိစ္စရပ်တွေစတဲ့အဓိကကျတဲ့အချက်တွေထည့်သွင်းပြောကြားခြင်းမရှိတဲ့အပေါ်မှာယင်းနှိမ့်ယုံတဲ့သူတွေဘက်ကစိတ်ပြတ်တဲ့အနေအထားတွေ့ရတယ်လို့ဗြိတိန်အခြေစိုက်မြမအရေးလှုပ်ရှားနေတဲ့ဘာမကမ်ပိန်း UK ရဲ့အမှုဆောင်ညွှန်ကြားရေးမှူး Mark Farmana ကတုံ့တက်ပါတယ
်။ Once again now.is known as a country where there is genocide
အခုနောက်တစ်ကြိမ်လူမျိုးတုံးတက်ဖြတ်မှုဒါမှမဟုတ်လူခွေချိုးဖောက်မှုတွေရှိနေတဲ့နိုင်ငံအဖြစ်သတ်မှတ်ခံထားရတဲ့နိုင်ငံဖြစ်နေပါတယ်ဒါဟာယင်းနှိမ့်ညွန့်တဲ့သူတွေအတွက်အလွန်ကြီးမားတဲ့အဟန္တရာကြီးဖြစ်ပါတယ်ဒေါ်ဆန်းစုကြည်မိန်ကွန်းကိုယင်းနှိမ့်ညွန့်တဲ့သူတွေတော်တော်များများစိတ်ပျက်ခဲ့ကြပါတယ်မြန်မာနိုင်ငံမှာသူတို့အတွက်အခွင့်အလမ်းတွေအများကြီးရှိတယ်ဆိုတာသိကြပါတယ်ဒါပေမဲ့သူတို့အတွက်လုံခြုံစိတ်ချရတဲ့ပတ်ဝန်းကျင်ရှိဖို့လိုအပ်ပါတယ်
အထူးသဖြင့်လူခွေရေးအခြေအနေတွေကောင်းမွန်တယ်ဆိုတာသိကြစေရင်ယင်းနှိမ့်ယုံတဲ့သူတွေကလူလာကြောင်း Mark Farmana ကပြောပါတယ်။နေပြည်တော်မှာနှစ်ရက်တာကျင်းပနေတဲ့ယင်းနှိမ့်ယုံတဲ့မှုဆိုင်ရာထိပ်သီးညီလာခံကိုနိုင်ငံပေါင်း18နိုင်ငံကကိုယ်စားလှယ်ပေါင်း400ကျော်တက်ရောက်ခဲ့ပါတယ်။အဲ့ဒီထဲမှာတရုတ်၊ဂျပန်၊စင်ကာပူနဲ့အိန္ဒိယ၊ထိုင်းနိုင်ငံကကိုယ်စားလှယ်တွေအများဆုံးဖြစ်ပါတယ်။ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်ပြင်းပြင်းထန်ထန်ဖိနှိပ်မှုတွေနဲ့ပတ်သက်လို့မြန်မာနိုင်ငံကိုပေးထားတဲ့အထူးကုံသွယ်ကင်းလွတ်ခွင့်ပြန်ရုပ်သိမ်းနိုင်ခြင်းရှိနေကြောင်းဥရောပသမ္မတကသတိပေးပြောထားပါတယ်။အခုလိုမြန်မာနိုင်ငံမှာနိုင်ငံရေးအခြေအနေအရအနောက်နိုင်ငံတွေဘက်ကစီးပွားရေးရင်းနှီးမြှုပ်နှံမှုတွေကြာဆင်းလာချိန်တရုတ်ပါဝင်အာရှနိုင်ငံတွေပိုးပြီးဝင်လာဖို့ရှိတယ်ဆိုပေမဲ့ဈေးကွက်စီးပွားရေးအရာပြိုင်ဆိုင်မှုအားနည်းမှာဖြစ်ပြီးမြန်မာနိုင်ငံအတွက်ညှိနှိုင်းချက်တွေရှိနိုင်တယ်လို့အမေရိကန်ခြေဆိုင်မြန်မာစီးပွားရေးပညာရှင်ဦးကန်ထွန်းကပြောပါတယ
်နိုင်ငံရေးနဲ့စီးပွားရေးကတော့ဆက်နေပါတယ်ခင်ဗျဟိုစီးပွားရေးတက်ဖို့ကနိုင်ငံရေးရဲ့ချိန်မြင့်လို့လည်းအရေးကြီးပါတာအခုဖြစ်နေတဲ့အခြေအနေကဒီအာရှကတရုတ်နဲ့ဂျပန်အိန္ဒိယနိုင်ငံတွေရောလေစင်ကာပူဒါလောက်ပဲ investment ညာရှိကြ။အဲ့မှာမှဆိုးတာကတရုတ်ကအများဆုံးပါလေ။ဆိုအနောက်နိုင်ငံတွေဝင်မှစီးပွားရေးအပြိုင်ဆိုင်မှုများလေဟိုအဖက်ဖက်မှာတိုင်းပြည်တွေကောင်းတယ်ပါလေ။ရေးတုံးနဲ့ကြာမယ်။ရွေးမှုတွေပုံပြီးတော့ကောင်းတယ်ပါလေ။အဲမဟုတ်လို့ရှိရင်ဒီတစ်ခုနှစ်ခု၃ခုလောက်ကိုပဲကွက်ပြီးတော့ဘလို့ပဲပြေးပြေးယူရတဲ့အခြေအနေဖြစ်မှာပါလေ။အဲ့တော့ကျွန်တော်မြင်ကတော့ဒီအရေးဖိတ်ခေါ်တာဆိုရင်ဒီနိုင်ငံမြင်းများလာအောင်လက်ပြဖို့လိုပါတယ်ဗ
ျအထူးသဖြင့်မြမစီးပွားရေးမှာတရုတ်ကိုပိုးပြီးအားထားရတဲ့အခြေအနေကိုကြော်လွားနိုင်ဖို့လိုနေတယ်လို့မြင်ကြောင်းဥကန်ထွန်းကပြောပါတယ
်ကျွန်တော်တို့ဒီတလောက်ကတော့တရုတ်ကသူတို့တက်ကြည့်ရလေအဖက်ဖက်ကငွေကြီးတက်တော့တချို့စိတ်ရုံမှာဆိုရင်တမင်းချက်တွေကသူတို့လူခေါ်လာတကယ်တော့သူတို့လူချေးရမယ်ချေးကမှလည်းသူများနိုင်ငံလေးတို့အတုံးလုံးတွေတက်တာမယ်ချင်းအောင်ကျုံတောင်ထားတဲ့ဟိုလည်းမကျိုးနေမှာပါသိရမယ်စားအရင်အရာယူခဲ့တာဘလို့လို့ဆင်းပြက်လဲဆိုတော့ကျွန်တော်အားသိမ့်ပ
ါမြန်မာနိုင်ငံမှာနိုင်ငံသားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုဟာဒေါ်ဆန်းစုကြည်အစိုးရတက်လာတဲ့2015-16 ခုနှစ်မှာအမေရိကန်ဒေါ်လာ 6.5 ဘီလီယံအထိရှိခဲ့ပေမဲ့2019-2018ခုနှစ်တွေမှာတော့ဒေါ်လာ 5.8 ဘီလီယံအထိတဖြည်းဖြည်းကျဆင်းခဲ့ပါတယ်ရှင်